to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မတ်လ8ရက်တနင်္ဂနွေနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1953.32စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလမီတာ190ဒုကနေတိုက်ရိုက်နားဆင်နိုင်ပြီလို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမမျှသတင်းအောင်နဲ့တူကြီးညာပေးသွားမှာဖြစ်ပါတယ်။ကောမာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံရေးအတွက်ဟာအခုဆိုရင်တရားကျော်ရှိလာပြီးတော့လူပေါင်း3000ကျော်ဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဒီကနေ့မှပြောလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့နိုင်ငံတော်များများမှာဗိုင်းရပ်စ်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတဲ့ကြားပါပဲဒီနေ့ဒီမေလ10ရက်နေ့မှာကြောက်တဲ့နိုင်ငံကအမျိုးသမီးများနဲ့အခမ်းအနားချီတက်ပွဲတွေကိုလုတ်ခဲ့ကြပါလေဒီလိုထိတ်တန့်ရောက်ဒေတာတွင်တဲ့နိုင်ငံကသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါကြဗျာ
အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးတွေအားလုံးတန်းတူညီမျှရေးအားလုံးပါဝင်လှုပ်ရှားဖို့တောင်းဆိုတိုက်တွန်းတာကိုအခုလိုနားဆင်နိုင်ပါတယ
်ဒီနေ့အတွက်ဟို message ကတော့ equal equal ပေါ့နော်အူချင်းဆောင်ရွက်ညီညာမှုအတွက်ဆိုတဲ့အတိုင်းပဲပေါ့တန်းတူညီညာမှု
ကျမ်းမာတန်တူရေမဟာမိတ်အဖွဲ့ဥက္ကဋ္ဌမတ်မေးစပယ်ကျူရဲ့သဘောထားမှတ်ချက်နဲ့တူနာဆင်နိုင်ပါတယ်မြမရေးဆွေးနွေးတဲ့အစီအစဉ်စာရခိုင်ဒေသတွင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုတာရောက်ခဲ့တဲ့ VOA သတင်းတောက်ရဲ့အထူးအစီအစဉ်ကိုလည်းနားဆင်ရပါမယ်ရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်နဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မမျှသိအောင်တို့ပြောပြပါမယ်ရှင
်ကောမာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံရေးအတွက်ဟာအခုဆိုရင်တရားကျော်ရှိလာပြီးတော့လူပေါင်း3000ကျော်ဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဒီကနေ့တနင်္ဂနွေနေ့မှာပြောလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်ကမ္ဘာတဝန်းသေဆုံးသူရေအတွက်ဟာ35ကျော်ရှိသွားပြီဖြစ်ပြီးတော့အများစုကတော့တရုတ်နိုင်ငံကဖြစ်ပါတယ်။ဒီရောဂါကူးစက်မှုဟာဆိုရင်စရာဖြစ်လာနေတဲ့အချိန်ထဲမှာပဲဒီရောဂါကြောင့်စိတ်သက်သာစရာမလိုကြောင်းလူတိုင်းအနေနဲ့ဘယ်နေရာမှာမဆိုအခုချိန်ကစပြီးတော့လုံနိုင်တာတွေလုံတင်တာတွေအများကြီးရှိတယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ညွှန်ကြားရေးမှူးကပြောလိုက်ပါတယ်။ဒါပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်အီတလီနိုင်ငံကတတိရှိရှိလှုပ်ဆောင်လိုက်တဲ့အပေါ်မှာလည်းသူကချီးကျူးလိုက်ပါတယ်။အီတလီနိုင်ငံဟာတကယ့်ကိုစွန့်လွတ်ပြီးတော့လှုပ်ဆောင်နေကြောင်းအဲ့လိုလှုပ်ဆောင်နေတဲ့အတွက် WHO အနေနဲ့လည်းအီတလီနိုင်ငံနဲ့အတူရက်ဆက်ပြီးတော့ရက်တီသွားပြီးတော့ထောက်ပံ့ကူညီပေးသွားမှာဖြစ်တယ်လို့ WHO ညွှန်ကြားမှုချုပ်ကပြောပါတယ်။အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုဆိုရင်သေဆုံးသူရေအတွက်ဟာ233ယောက်ထက်မနည်းရှိသွားပြီဖြစ်ပြီးတော့အီတလီဆိုရကလည်းအရေးပေါ်အမိန့်တရက်ကိုထုတ်ပြန်လိုက်ပြီးနိုင်ငံမြောက်ပိုင်းကမြို့တွေမှာအဝင်ထွက်တွေပိတ်ဆို့ထားလိုက်ပြီဖြစ်ပါတယ်။အခုလိုပိတ်ဆို့လိုက်တဲ့အတွက်အီတလီနိုင်ငံရဲ့လူဦးရေ၄ဘုံ၃ဘုံလောက်ဟာလည်းအဲ့မှာပိတ်မိနေပါတယ်။အီတလီနိုင်ငံရဲ့စီးပွားရေးမြို့တော်ကြီးဖြစ်တဲ့မီလန်မြို့နဲ့ဗင်နစ်မြို့တွေအပါအဝင်မြောက်ပိုင်းကလွန်ဘော်ဒီရဲ့ဒေသနဲ့နောက်ထပ်ပြည်နယ်14ခုကိုလည်းအဝင်ထွက်တွေပိတ်ဆို့တဲ့အထက်မှာပါဝင်ပါတယ်။အစတဲမှာပဲကမ္ဘောဒီးယားနိုင်ငံမှာဆိုရင်လည်းပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူတယောက်ကို CM Reed မြို့မှာတွေ့ရှိခဲ့တယ်လို့ကမ္ဘောဒီးယားအာဏာပိုင်တွေကမနေ့ကပြောပါတယ်။ဒီလူဟာအသက်38နှစ်အရွယ်အမျိုးသားဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့တန်းကြားရှိတဲ့လူနာတွေစောင့်ကြည့်နေတဲ့လူနာတွေရှိနေပေမဲ့အခုချိန်ချော့ရောဂါကူးစက်ခံရတဲ့သူရှိတယ်လို့တော့အတိအပြုပြောဆိုထားတာတော့မရှိသေးပါဘူး။ဒါပြင်ဒီရောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတွင်းမှာတင်တခွဲဆန့်သက်မှုတွေလုံနိုင်ပြီဖြစ်တယ်ဆိုပြီးတော့ဒီမနက်ငန်းဒီကျမကြီးအာနာပိုင်ဒီဘက်ကပြောထားပါရခင်ဗျာ
တောင်ကိုရီးယားမှာသတင်းတစ်ပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေအတွက်ကျဆင်းလာတာနဲ့အတူဒီကနေ့မှလည်းခရီးရန်ဖျားเจ้าတွေကိုဖိတ်ထားပြီးတော့လူတွေအွန်လိုင်းကနေဖျားဝတ်ပြုနိုင်မှုစီစဉ်ပေးထားပါတယ်တရုတ်နိုင်ငံပြည်ရင်ဒုတိယအများဆုံးယောဂပိုးကူးစက်မှုဖြစ်နေတဲ့တောင်ကိုရီးယားမှာပိုးကူးစက်သူ9000ကျော်ရှိနေတာပါအရင်နေ့တွေကတရက်ကိုလူ900ကျော်ပိုးကူးစက်တာကနေဒီကနေ့မှာကူးစက်သူလူနာအသစ် 282 ဦးသာရှိတဲ့အတွက်အရေးအတွက်ကလျော့ကျလာပါတယ်။ဒီကနေ့ထိသေဆုံးသူကတော့စုစုပေါင်း90လောက်ရှိပြီလို့ကိုရီးယားယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနကပြောပါတယ်။ယောဂါပိုးကူးစက်တဲ့နှုန်းကျလာပြီးမဲ့အခြေအနေတွေတိုးတက်လာပြီလို့တော့မပြောနိုင်သေးဘူးလို့လည်းယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးဂျွန်အီဂျွန်ကပြောပါတယ်။အခုလိုယောဂါကူးစက်ပြန့်နှံ့နေတဲ့အတွက်နိုင်ငံတဝန်းမှာကြောင်းပီးရဲ့ကိုနောက်ထပ်သတင်းသုံးပတ်တိုးမြင့်ထားလို့ဖြောပြည်ရေးပွဲတွေအကစားပြိုင်ပွဲတွေနဲ့တခြားပွဲတော်တွေကိုလည်းရွှေ့ဆိုင်ဖြစ်သိမ်းထားပါတယ်ရှင
်။တရုတ်နိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့တခြားပြဿနာတွေနဲ့ပတ်သက်ပြီးတော့တရုတ်သမားရှီကျင်းဖင်ကိုယာတုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့တဲ့တရုတ်နိုင်ငံကအထင်ရှားတဲ့တက်ကြွလို့ရှားသူလည်းဖြစ်ဥရေပညာရှင်လည်းဖြစ်တဲ့စီယူဂျီယောင်းကိုတရုတ်အာဏာပိုင်တွေကလေးဝတ်ထိန်းသိမ်းစခန်းမှာဖမ်းဆီး ထိန်းသိမ်းထားတယ်လို့သူ့ရဲ့မိတ်ဆွေတငယ်ချင်းတွေကဒီနေ့မှာပြောလိုက်ပါတယ်။ဥရပမောက်ခဟောင်းလည်းဖြစ်တဲ့ယူကိုနိုင်ငံတော်လုံခြုံရေးကိုထိခိုက်စေမှုနဲ့အာဏာပိုင်တွေကပြီးခဲ့တဲ့ဖေဖော်ဝါရီလ15ရက်နေ့ကဖမ်းဆီးလိုက်တာဖြစ်ပြီးတော့လျှို့ဝှက်ထိန်းသိမ်းခန်းမှာဖမ်းဆီးထားတာဖြစ်တယ်လို့သူ့မိသားစုကဒီဘေကျင်းရဲတပ်ဖွဲ့စီကနေစနေနေ့မှာတိကျရတယ်ဆိုပြီးတော့မိတ်ဆွေတွေကပြောပါတယ်။တကယ်လို့သူ့အနေနဲ့ပြစ်ရှိတယ်ဆိုရင်ထောင်ဒဏ်15နှစ်ကြာခံရမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်ယူအာဒီအဲ့ဒီရှုပ်ဝက်ထိန်းသိမ်းစခန်းမှာဖမ်းဆီးခံထားစဉ်အတွင်းဒဏ်ရာတွေလည်းရရှိထားတယ်လို့ဆိုပါတယ်။ဒီနိုင်ငံကဒီလိုအကျဉ်းစခန်းတွေမှာဖမ်းဆီးခံခဲ့ရတဲ့အတိုက်ခံနေတဲ့လူခွင်ရှိနေတွေဟာသူတို့ကိုတရားဝင်မှုဖွင့်ပြီးတော့ထောင်ချမခံရခင်မှာပဲဒီအကျဉ်းစခန်းတွေအတွင်းမှာလာပေါင်းများစွာမြန်မာနေဆက်တာတွေတိုက်ပိတ်ခံရတာတွေနဲ့ရင်ဆိုင်ရလေရှိပါတယ်။တရုတ်အာဏာပိုင်တွေဟာယူရဲ့ဒီချစ်သူဖြစ်တဲ့ဖြစ်သူကိုလည်းသူနဲ့အတူဆွဲချက်တင်ပြီးတော့ရှုပ်ဝက်ကျင်းစခန်းမှာဖမ်းဆီးထိန်းသိမ်းထားတယ်လို့တရုတ်လူခွင့်ရေးတပ်တော်လှုံ့ဆော်သူယူဂျာကပြောပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်အတွက်အရေးပေါ်အသုံးပြုနိုင်မယ့်ကာကွယ်ဆေးကိုပထမဆုံးအကြိမ်ဖြစ်ရှိလာတယ်မှာစပြီးတော့အသုံးပြုနိုင်မှာဖြစ်တဲ့အကြောင်းကိုတရုတ်နိုင်ငံကကြေညာလိုက်ပါတယ်ကမ္ဘာတဝန်းလူပေါင်း 3,500 ကျော်တည်ဆုံပြီးတော့တသိန်းကျော်ကူးစက်မှုတွေစတင်ခဲ့တဲ့တရုတ်နိုင်ငံမှာကာကွယ်ဆေးထုတ်ဖို့အရှိန်မြင့်ဆောင်ရွက်နေရကိုလည်းတရုတ်နိုင်ငံထိတ်တန့်ကျဲမာရေးအရာရှိတဦးကတောက်ကြာနေကပြောပါတယ်အရေးပေါ်အခြေအနေမျိုးမှာလက်တွေ့ဆန်းသတ်မှုအတွက်ဆေးတချို့ကို AP လာလောက်မှစပြီးတော့အသုံးပြုနိုင်မယ်လို့ခန့်မှန်းကြောင်းကိုလည်းတရုတ်အမျိုးသားကျဲမာရေးကော်မရှင်သိပ္ပံနဲ့ဤပညာဖွံ့ဖြိုးဌာနညွှန်ကြားမှုစင်ဂျုံဝီကပြောပါတယ်ဈေးထုတ်လုပ်တဲ့လုပ်ငန်းမှာတရုတ်သူတေသနာဌာနဒါဇင်နဲ့ချီပါဝင်နေပြီးတော့မတူကွဲပြားတဲ့ဈေးအမျိုးအစားတွေထုတ်ဖို့ကြိုးပမ်းနေတယ်လို့လည်းသူကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးလို့ရောဂါပိုးကိုကာကွယ်ဖို့ကအန္တရာယ်ကင်းပြီးတော့ထိရောက်တဲ့ဆေးဝါးထုတ်လုပ်ဖို့အနည်းဆုံးတစ်နှစ်ကနေတစ်နှစ်ခွဲလောက်အချိန်ယူသင့်တယ်လို့လည်းကျွမ်းကျင်သူတွေကပြောဆိုပါတယ်တရုတ်နိုင်ငံရဲ့တည်ဆဲဥပဒေတွေအရအန္တရာယ်ရှိပေမဲ့ကုသမှုဟာအကျိုးရှိနိုင်တယ်လို့အမျိုးသားဆေးဝါးထုတ်လုပ်ရေးဦးစီးဌာနကယူဆတယ်ဆိုရင်လူလူကျန်းမာရေးအရေးပေါ်အခြေအနေမျိုးမှာဆေးဝါးထုတ်လုပ်ခွင့်ကိုပြုထားပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီရီကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အရှဘတ်ဖွဲ့ရဲ့ထိတန်းကောင်းဆောင်တဦးဟာပြီးခဲ့တဲ့လကအမေရိကန်ရဲ့အဝေးထိန်း drone နဲ့တိုက်ခိုက်မှုအတွင်းမှာတိုက်ဆုံသွားပွဲရှိတယ်လို့အမေရိကန်စစ်တပ်ကဗီဒီယိုကိုအတည်ပြုပြောကြားလိုက်ပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာအရှဘတ်ထိတန်းကောင်းဆောင်တဦးဖြစ်တဲ့ဘာရှီယာမိုဟာမက်မဟာမူလို့ခေါ်တဲ့ဒီဘာရှီယာကိုဂပ်ဟာတည်ဆုံသွားတယ်လို့မှတ်ယူရကြောင်းအာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးခရစ်ကန်က VOE ကိုပြောပါတယ်ဒီဂျပာဒေသကစခေါင်းမြို့မှာအဲ့ဒီလေကြောင်းတိုက်ခိုက်မှုဖြစ်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်သူဟာအဆက်ဘက်အဖွဲ့ကအတွေ့ကြုံရင်ပြီးတော့တိုက်ခိုက်ရေးကျွမ်းကျင်တဲ့ထိတ်တန့်တပ်မှုတွေကတယောက်ဖြစ်ပြီးတော့တိတ်မကြသေးခင်ကပဲအဆက်ဘက်သဘုံအဖွဲ့ကဂျပာလို့ခေါ်တဲ့အယ်နူစရာတပ်ဖွဲ့၃ခုကိုဦးစီးခဲ့တာဖြစ်ပါတယ်အခုလိုဘာရှီယာကောဂပ်ဒီအကြမ်းလိုမျိုးအကြမ်းဖက်သမားတည်ဆုံသွားတာဟာချင်းချောက်မှုတွေကိုဖယ်ရှားလိုက်တာဖြစ်သလိုအာဖရိကနဲ့အမေရိကန်တွေအတွက်ဒီပို့ပြီးတော့ဘေးကင်းလုံခြုံမှုရှိနေပြီးတော့တိုးတက်မှုတစ်ခုဖြစ်တယ်လို့လည်းဗိုလ်မှူးကြီးကန်းက VOE ကိုပြောပါတယ်ဇန်နဝါရီ5ရက်နေ့ကမန်ဒါဘေးဒေသတိုက်ခိုက်မှုကိုကြိုးပမ်းခဲ့တဲ့အော်ဆာဘတ်ခေါင်းဆောင်နဲ့သူ့ရဲ့ဇနီးဟာစောက်ကောင်းကဒီတိုက်ခိုက်မှုတွေမှာတည်ဆုံသွားခဲ့တာဖြစ်တယ်လို့အာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်အာဖရိကောင်းကဖေဖော်ဝါရီ25ရက်နေ့ကပြောကြားခဲ့တာပါဒီတိုက်ဆုံးမှုနဲ့ပတ်သက်ပြီးတော့သူ့ဇနီးရဲ့အမျိုးတွေကလည်း PUA ကိုအတည်ပြုပြောကြားထားပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအနောက်မြောက်ပိုင်းအစ်လစ်ဒေသမှာပြီးခဲ့တဲ့သတင်းဘက်ကစတင်တဲ့အပြစ်ခက်ရဲစဲရေးသဘောတူစာချုပ်အရဒေသခံတချို့ဟာနေရပ်ကိုပြန်လာပါတယ်ဒေသခံတူကတော့သူတို့နေအိမ်တွေလုံးဝပျက်စီးသွားပြီးတော့ဘာဖြစ်စီမှပြန်မရဘူးလို့ AP သတင်းကိုပြောပါတယ်ရုရှားအစိုးရကြောတောက်နောက်ခံပေးထားတဲ့စီးရီးယားသမ္မတဘာရှာအယ်အာဆဒ်အစိုးရတပ်တွေကစီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာ၃လကြာထိုးစစ်ဆင်ခဲ့တဲ့အတွက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစပြီးတော့လူတန်းလောက်အိုးအိမ်ဆွန့်ခွာပြီးတော့ထွက်ပြေးနေရတာပါ အစ်လစ်ဒေသအပြည့်ရဲ့ရေတူရကီနဲ့ရုရှားကြားအရင်ကအချင်းချင်းသဘောတူညီမှုယူခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။အနောက်ဥရောပကိုဒုက္ခသည်တွေဝင်ရောက်နိုင်ဖို့တူရကီနယ်စပ်ကိုဖွင့်လှစ်ပေးမယ်လို့တူရကီကကြေညာပြီးတဲ့နောက်မှာပြီးခဲ့တဲ့သတင်းပတ်ထုံးကတော့အစ်လစ်ဒေသအထက်အဝေးပြေးလမ်းမကြီးကိုပူရဲကင်းလဲကြဖို့တူရကီနဲ့ရုရှားသဘောတူညီချက်ရယူခဲ့ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကအရှိန်အဟုန်မြင့်လာနေတဲ့ပဋိပက္ခတွေကိုထိန်းချုပ်ဖို့အတွက်ဆွေးနွေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ကြာသပတေးနေ့ကမော်စကိုမြို့မှာအပြည့်ခန့်ရက်စဲရေးသဘောတူကြတာဖြစ်ပါတယ်
ဆော်ရီအာရေဗျာနိုင်ငံရဲ့အရှင်မင်းသားမိုဟာမက်ဘင်ဆာမန်ကိုမထောက်ခံတာကြောင့်ဆော်ရီနိုင်ငံရဲ့တော်ဝင်မင်းသားနှစ်ယောက်ကိုဖမ်းဆီးလိုက်တယ်လို့တော်ဝင်မိသားစုနဲ့နှိဆက်သူနှုတ်ကဒီနေ့မှပြောကြားလိုက်ပါတယ်ဆော်ဒီဘီရဲ့ညီတော်ဆက်သူတော်ဝင်မင်းသားအမက်ဘင်အဗ်ဒလာဇီနဲ့ဒီဘရင်ရဲ့တူတော်ဆက်သူတော်ဝင်မင်းသားမိုဟာမက်ဘင်နိုင်ယက်တို့ကိုဆော်ရီနိုင်ငံရဲ့ကောင်းဆောင်မှုကိုစော်ကားတဲ့အပြုအမူတွေကြောင့်ဖမ်းဆီးလိုက်တာဖြစ်တယ်လို့ဆော်ဒီနိုင်ငံကဒီဖန်စီမှုနဲ့ပတ်သက်ပြီးတော့သိရှိထားသူတူကပြောပါတယ်ဒီတော်ဝင်မင်းသားနှစ်ပါးလုံးဟာအရင်ကပြည်ထောင်ဝင်ကြီးတာဝန်တွေကိုထမ်းဆောင်ခဲ့ပြီးတော့ဆော်ဒီနိုင်ငံရဲ့လုံခြုံရေးနဲ့ထောက်လှမ်းရေးတွေကိုပါကြီးကြပ်ကိုယ်ကဲခဲ့ရသူတွေဖြစ်ပါတယ်အခုလိုဖန်စီလိုက်တာဟာမျှော်လင့်မထားပဲရုတ်တရက်ဖန်စီလိုက်တာဖြစ်တယ်လို့လည်းပြောဆိုနေကြပါတယ်နော်
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနဲ့ကြုံတွေ့နေရတဲ့ကမ္ဘာတစ်ဝှမ်းနိုင်ငံအတော်များများမှာဒီကနေ့မလာရှီယာနေနိုင်ငံတကာအမျိုးသမီးများနေချီတက်ပွဲတွေကိုကျင်းပခဲ့ပါတယ်။ COVID-19 ရောဂါပိုးကူးစက်မှုတဲ့အဆိုးဆုံးခံနေရတဲ့တရုတ်နိုင်ငံမှာလည်းရောဂါပိုးထိန်းချုပ်ကူးသရေးတွေမှာအင်တိုင်းအားရိုက်ပါဝင်ဆောင်ရွက်နေကြတဲ့အမျိုးသမီးကျန်းမာရေးဝန်ထမ်းတွေကိုချီးကျူးဂုဏ်ပြုကြပါတယ်။နိုင်ငံပိုင်ဆင်ဝါသတင်းဌာနကအမျိုးသမီးဓာတ်ခွဲကျွမ်းကျင်ပညာရှင်တွေ၊သူနာပြုတွေ၊စိတ်ပိုင်းဆိုင်ရာကူးသမှုပေးနေတဲ့ဆရာဝန်တွေ၊ကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ခိုက်ရေးမှာပါဝင်နေကြတဲ့အမျိုးသမီးတွေကိုနိုင်ငံတကာအမျိုးသမီးများအနေမှာဂုဏ်ပြုဖော်ပြခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ GWHO ရဲ့စီရင်အရကမ္ဘာတဝန်းကျန်းမာရေးလှုပ်ရှားအင်အား80ကအမျိုး80ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်တယ်လို့ဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဒုတိယအဆိုးဆုံးကြုံနေရတဲ့တောင်ကိုရီးယားမှာတော့အမျိုးသမီးနဲ့အခမ်းအနားပွဲတွေကျင်းပဖို့စီစဉ်ထားတာကိုဖျက်သိမ်းခဲ့ပါတယ်ရှင်မလရှိရဲ့တနင်္ဂနွေနေ့ညပိုင်းထစ်တိုင်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမသစင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာပြည်တွင်းကအမျိုးသမီးရေတက်ကြွလှုပ်ရှားသူတွေရဲ့တောင်းဆိုချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ကမ္ဘာတဝန်းအမျိုးသမီးတွေအားလုံးတန်းတူညီမျှမှုရရှိရေးအားလုံးဝိုင်းဝန်းပါဝင်လှုပ်ရှားကြဖို့ဒီကနေ့မတ်လ၈ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်။နိုင်ငံတကာမှာရောမြန်မာနိုင်ငံမှာပါအမျိုးသမီးတွေအတွက်တန်းတူညီမျှအခွင့်အရေးရရှိရေးဘလို့စိန်ခေါ်မှုတွေနဲ့ကြုံနေရပါသလဲ။အမျိုးသမီးခွင့်ရေးတန်းတူရဖို့ဘလို့ကြိုးစားနေကြပါသလဲ။သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကဘလို့ဆောင်ရွက်ပေးသင့်ပါသလဲဆိုတာကိုကန္ဒအသီးသီးကနေမြန်မာအမျိုးသမီးတန်းတူရေလှုပ်ရှားနေသူအမျိုးသမီးတွေရဲ့အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဒီကနေ့မတ်လ၈ရက်နေ့တနင်္ဂနွေနေ့မှာကြာရောက်တဲ့ International Women Day နိုင်ငံတကာအမျိုးသမီးများနေ့မှာတော့ကမ္ဘာတဝန်းကအမျိုးသမီးတဦးချင်းစီတိုင်းမှာညီမျှတဲ့တန်းတူအခွင့်အရေးရဖို့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ကြားမတန်းတူညီမျှရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တရေးအတွက်ကုလသမဂ္ဂကနေ2010ခုနှစ်မှာတည်ထောင်ခဲ့တဲ့ကုလသမဂ္ဂလက်အောက်ခံ UN Women ရဲ့ဒီနှစ်2020ပြည့်နှစ်နိုင်ငံတကာအမျိုးသမီးများနေ့ရဲ့အဓိကဆောင်မုတ်ကလည်း I am Generation Equality Realizing Women Rights ဆိုတဲ့အမျိုးသမီးတွေအတွက်မျိုးဆက်တန်းတူမှုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနရဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုသူတို့ရဲ့ရဲရင်မှုခေါင်းဆောင်မှုနဲ့စိတ်ဓာတ်တန့်ခိုင်မှုတွေအတွက်အလေးထားဂုဏ်ပြုပေးအပ်တဲ့အမျိုးသမီးတတိရှင်ဆုရှင်နောက်ငင်းညာရေးအတွက်ကြားမတန်းတူညီမျှရေးမဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကချင်အမျိုးသမီးမမေစပယ်ဖြူကတော့ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့လူပေါင်းအဖွဲ့အစည်းကဝိုင်းဝန်းဆောင်ရွက်ပေးပါလို့တောင်းဆိုလိုက်ပါတယ
်။ဒီနှစ်အတွက်ဟို message ကတော့ is for equal ပေါ့နော်။အူချင်းဆောင်ရွက်ညီများမှုအတွက်ဆိုတဲ့အတိုင်းပဲပေါ့။တန်းတူညီများမှုရှိတဲ့လူပေါင်းလူအဖွဲ့အစည်းဖြစ်လာဖို့အတွက်အမျိုးသမီးတွေရောအမျိုးသားတွေရောပေါ့နော်။ဒီလူအဖွဲ့အစည်းမှာရှိကြတဲ့အတူတွေတူချင်းတူချင်းကအတူတကွလက်တွဲဆောင်ရွက်သွားရမှာဖြစ်ပါတယ်လို့ Gender Equality ဆိုတာအမျိုးသမီးတွေနဲ့ပဲသက်ဆိုင်တဲ့ကိစ္စမဟုတ်ပါဘူးပေါ့နော် Gender Equal ဖြစ်တဲ့ Society ပေါ့ကျမတို့တန်းတူညီမျှမှုရှိတဲ့လူအဖွဲ့အစည်းရတာခွင့်ပြုတိုးတက်မှာရေရှည်ငင်းချမ်းမှာဖြစ်ပါတယ်ဒ ါကြောင့်တာဝန်ရှိတဲ့သူတွေမူဝါဒတွေဥပဒေတွေကိုရေးဆွဲနိုင်တဲ့သူတွေအနေနဲ့လည်းစံတူညီညွတ်မှုရှိတဲ့လူပေါင်းလူအဖွဲ့အစည်းတစ်ခုဖြစ်လာဖို့အတွက်ဥပဒေတွေမူဝါဒတွေကိုပြင်ဆင်သတ်မှတ်ချမှတ်ပေးဖို့အတွက်လိုပါတယ်။ Gender Equal ဖြစ်တဲ့လူအဖွဲ့အစည်းဖြစ်မှာပဲကျမတို့ရဲ့နိုင်ငံဟာစွန့်ကြိုးတိုးတက်မယ်ရေးသေးနိုင်ငံပါရမယ်ဖြစ်ပါတယ
်။နိုင်ငံတကာအမျိုးသမီးများနေ့ Is for Equal တန်းလူအခွင့်အရေးဦးစားပေးလှုပ်ရှားမှုမှာပါဝင်လှုပ်ရှားနေတဲ့ရခိုင်မျိုးသမီးလွတ်တော်ကိုယ်စားလှယ်မတ်ထူမီကလည်းရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်ဒဏ်အတွက်အသက်ပေးခံစားနေကြရတဲ့အမျိုးသမီးတွေလုံခြုံမှုရှိအောင်အပြည့်အဝကာကွယ်ပေးပါလို့သက်ဆိုင်သူတွေကိုတောင်းဆိုပါတယ
်။ကမ္ဘာအမျိုးသမီးများနဲ့ဒီတန်းလူညီညွတ်မှုကြိုးပမ်းနေကြသလိုပဲရခိုင်ပြည်နယ်ကအတမဟုတ်မြန်မာနိုင်ငံတစ်ဝန်းလုံးမှာဖြစ်ကြတဲ့ဒီစစ်ဖြစ်တဲ့နေရာကပြည်တွင်းစစ်ဖြစ်တဲ့နေရာအမျိုးသမီးများကိုနေပြီးတော့ကာကွယ်ပေးဖို့နဲ့ဒီမျိုးသမီးတွေရဲ့နောင်ရည်ဒီမျိုးသမီးတွေအစီအမံရတဲ့မိသားစုရဲ့နောင်ရည်ကိုလေးထားပြီးတော့မြန်မာနိုင်ငံမှာအရင်းအမြစ်ပေါ်ဆောင်စေခြင်းနဲ့နောက်တစ်ခုကနေပြီးဒီအမှန်နဲ့ချက်တောက်ထားတာကိုလည်းပဲမျိုးသမီးအခွင့်အရေးတရက်အနေနဲ့နေပြီးတော့ဟိုတခြားသောလူကြီးရှုတော်ကအကြည့်ဒါလည်းဒီကောင်နဲ့မျိုးသမီးအခွင့်အရေးတရက်အနေနဲ့ဒါကိုမြန်မာနိုင်ငံမှာလက်ရှိဆောင်ရွက်ဖို့အရေးကြီးလိုအပ်နေတယ်လို့ကျွန်မသုံးသပ်ပါတယ
်။နိုင်ငံရေးလောကငြိမ်းချမ်းရေးလှုပ်ရှားမှုတွေနဲ့လုပ်ငန်းခွင်တွေမှာကြားနဲ့မှအရေးချင်းချင်းတူတယ်ဆိုရင်အမျိုးသမီးတွေကိုတန်းလူအခွင့်ရေးပေးပါလို့မွန်ပြည်နယ်လွတ်တော်ကအမျိုးသမီးနဲ့ကလေးငယ်ဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌဒေါက်ခိုင်ခိုင်လက်ကလည်းနိုင်ငံတကာအမျိုးသမီးများနေ့မှာတောင်းဆိုပါတယ
်။ဒီနေ့ကတော့သူတို့ဆောင်မ Each for Equal တန်းလူညီညာရေးပေါ့တန်းလူညီညာရေးဆိုတာကတော့အလုံးလုံးပိုင်းနဲ့အခွင့်အလမ်းဒုက္ခလစာအသားသမီးအုပ်ချုပ်ရေးအများကြီးပေါ့နော်တန်းလူညီညာရေးဆိုတဲ့ဟာကိုလူသားတွေပဲ human being ပေါ့နော် gender ပေါ်မှာခြေမခံပဲနဲ့အကြာမေးမှာတန်းလူအခွင့်ရရဖို့ဥပမာဆိုလို့ရှိရင်ပညာရေးချင်းတူပဲလောက်ကင်နိုင်တဲ့ခေါင်းဆောင်နိုင်မှုရှိသေးတယ်သူလည်းဦးဆောင်နိုင်မှုရှိသေးတယ်သူလည်းဆိုတော့မျိုးသမီးတွေကိုတော့နေရာပေးတယ်လို့တော့ကြွားမြင်ပါတယ်
ဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်အဖြစ်နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကနေသူတို့အမျိုးသမီးဖြစ်ရတာဘာကြောင့်ဂုဏ်ယူပါသလဲဆိုတဲ့အမျိုးသမီးတွေရဲ့အတန်အဖြစ်နဲ့မတ်မေရမုံမြင့်နဲ့မတ်စင်မာချိုတို့ရဲ့ရင်းဖွင့်တာကိုအခုလိုထုတ်လွှင့်ပါတယ်
အမျိုးသမီးတွေကအမျိုးသားတွေနဲ့မတူဘူးအမျိုးသမီးတွေကအမျိုးသားတွေအော်အိမ်ကိစ္စတွေကိုလည်းစီမံခန့်ခေါ်လို့နိုင်တယ်ငွေကြေးကိစ္စတွေကိုလည်းစီမံခန့်ခေါ်လို့နိုင်တယ်ပြီးတော့အမျိုးသားတွေမလုံနိုင်တဲ့တချို့အရာတွေကိုလည်းလုံလို့နိုင်တယ်အဲဒါကြောင့်အမျိုးသမီးဖြစ်ရတာကောင်းတယ
်အခုခေတ်မှာနိုင်ငံကအမျိုးသမီးတွေကနိုင်ငံကောင်းဆောင်များကြီးရှိတယ်ပြီးရကြလေးတွေရကြလေးတွေနဲ့ရေးပေါင်းတမ်းကြီးလုံလုံနိုင်တယ်ဒါကြောင့်အမျိုးသမီးဖြစ်ရတာကောင်းတယ်
သမီးတို့ပတ်ဝန်းကျင်မှာရောတခြားပတ်ဝန်းကျင်မှာရောအမျိုးသမီးအများစုဟာအိမ်ရဲအကြံဖတ်မှုကိုခံစားနေရတယ်။အဲ့ဒီအိမ်ရဲအကြံဖတ်မှုပပြဖို့အတွက်အပြည့်အစုံဆိုင်ရာအမျိုးသမီးမြေကရည်တည်တယ်
2020ပြည့်နှစ်ဒီကနေ့မတ်လ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာတော့အမျိုးသမီးတန်းလူညီများအခွင့်အရေးရရှိရေးလူမျိုးဘာသာမရွေးကြားမလိင်လူချစ်သူအသက်ရွယ်မရွေးလူပေါင်းလူဖွဲ့စည်းပေါင်းစုံကနေအားလုံးပါဝင်တောင်းဆိုလှုပ်ရှားကြဖို့ကမ္ဘာတဝန်းကအမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်ရှင
်မဆုမွန်စူးစီးတင်ပြခဲ့တာပါရှင်အခုဒီမိုကရေစီရေးရာအစီအစဉ်အစရခိုင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေရဲ့အခြေအနေကြောင့်အထူးစီစဉ်တရားကိုထုတ်လွှင့်ပေးမှာပါဒီရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ရှောင်းတွေတနေ့တခြားတိုးလာနေပြီးဘူးသီးတောင်နဲ့ရသေးတောင်မြို့နယ်တွေထဲမှာတော့စစ်ရှောင်းလူအယောက်4000လောက်ရှိနေတာပါရခိုင်ပြည်နယ်တွင်မောင်တော်နဲ့ဘူးသီးတောင်ဒေသကိုဖေဖော်ဝါရီလ28ရက်နေ့ကနေ29ရက်နေ့ထိ3ရက်ကြာတွားရောက်ခဲ့တဲ့ပြန်ကြားရေးဝန်ကြီးဌာနရဲ့ခရီးစဉ်မှာကိုရိုင်းလိုက်ပါခဲ့သူ VOA သတင်းဌာနကဒေါက်ခင်မြို့သက်ကဒေသတွင်အခြေအနေကိုစုံစမ်းပြီးအထူးစီစဉ်ဖြစ်တင်ဆက်ထားပါတယ်ရှင
်မောင်တော်ခင်အုတ်ချရေးမှုကဥဆိုးအောင်ပါပြီးခဲ့တဲ့3နှစ်လောက်ကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြတဲ့မွတ်စလင်တွေနေရပြန်ရေးအခြေအနေတွေကိုပထမဆုံးရှင်းပြခဲ့ပါတယ
်။ဟုတ်ပါပါ။ဟမ်ကျွန်တော်တကယ်လို့ဆက်ပြီးတော့ဒီဘာသာကိုဆက်ပြီးတော့ကျွန်တော်ကတို့မွတ်စလင်ဘာသာလို့ဆက်ပြီးတော့နှစ်စုကျွန်တော်တို့နှစ်စုအဲ့တော့ကျွန်တော်ကဘယ်လိုမှမဟုတ်ဘူး။ဒီလိုကျွန်တော်တို့လေ့လာရှင်းလေ့လာရှင်းတဲ့အဲ့တော့ကျွန်တော်တို့တိုးပါမယ်နော်။ဒီဘာသာကိုကျိုးနေတော့ကားကြတယ်ကွာအဲဒါကားကလည်းအဲ့ဒီကတော့ကျွန်တော်ဥပ္ပိလည်းတော့ပြည်နေမရှိသေးပါဘူး
နှစ်နိုင်ငံသဘောတူညီချက်အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကစနစ်တကျဆောင်ရွက်မပေးတဲ့အတွက်ဒုက္ခသည်တွေနေရပြန်ရင်အဆင်မပြေဖြစ်နေရပါမယ်မြန်မာဘက်ကတော့သူတို့ကိုပြန်ပြီးလက်ခံဖို့အတွက်အ အသက်ရှင်နေတယ်လို့ပြောပါတယ်။ဒေသရဲမှာရခိုင်လက်နက်ကင်ဖွဲ့အေးနဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးဘူးဒီတောင်ရဲသေးတောင်ဒေသရဲမှာရှစ်ဆောင်ဥယျာဉ်တိုးလာနေတာပါ။ဘူးဒီတောင်ရှစ်ဆောင်စခန်းတွေစီကိုမတော်ခင်လွန်ခဲ့တဲ့၃နှစ်ကဖြစ်ပွားခဲ့တဲ့အရေးခင်းတွေအတွင်းအိုးအိမ်မိရှုဖြစ်စီခံခဲ့တဲ့မွတ်စလင်တွေသူတို့နေရာမှာအိမ်ပြန်ဆောက်ဖို့အတွက်အကူအညီပေးနေတဲ့မောင်တော်မျိုးနယ်တွေကပရင်းကျေးရွာအုပ်စုကိုတွားရောက်ခဲ့ပါတယ်။အဲဒီမှာနေအိမ်တွေဆောက်ဖို့အတွက်အစိုးရကအကူအညီပေးနေတာကိုကျေးဇူးတင်တယ်လို့ပရင်းကျေးရွာအုပ်စုကောင်းတကာရွာကအဘူကလမ်ကပြောပါတယ်
။ကျွန်တော်တို့မှမေလောက်တော့မှပါသွားလို့ကျွန်တော်တို့မှပြန်ငူလိုက်နေတာမှဆောက်ဖို့ပေးတာအကွင့်ပေးတာပေါ့တော့ပေါ့ကျွန်တော်ကျေးဇူးတင်ပါတယ်အမေကျေးဇူးတင်ပါတယ်နော်ငူလိုက်နေတာကတွားပြီးတော့ဆောက်ပေးတာကအများကြီးကျွန်တော်ကျေးဇူးတင်ပါတယ
်။မောင်တော်မျိုးနယ်ထဲမှာပဲအင်ဂျင်200လောက်တာရှိတဲ့ညောင်ချောင်းကျေးရွာမှာတော့မွတ်စလင်တွေနဲ့ရခိုင်တိုင်းရင်းသားတွေတင့်တင့်ညံ့ညံ့နေထိုင်ကြတယ်လို့အုတ်ချွေမှုဥအောင်ကျော်လှကပြောပါတယ
်။ဆင်ပြနေတော့နေတော့ဆင်ပြပါတယ်ရောလိုက်ထွက်လိုက်သူကသူတော်လိုက်ဒူးလိုက်ကျွန်တော်ရောတော်လိုက်ဒူးပဲကျွန်တော်တော်လိုက်ပြေးကြရင်တော်လိုက်အဲ့လိုရောထုတ်နေရပါဘူ
း။ဟာပြက်ကလ
ည်းရတာပါပြက်ကလည
်းဒီရောမှာအရင်ကရခိုင်300လောက်နဲ့မွတ်စလင်400လောက်ရှိခဲ့ပြီးလွန်ခဲ့တဲ့3နှစ်အရေးခင်းမှာတဖက်နိုင်ငံကို3000လောက်ထွက်သွားတယ်လို့ပြောပါတယ်။အဲ့ဒီလွတ်နေတဲ့အိမ်တွေမှာအိမ်မီးအရှုတ်ခံရလို့နေရမ်းရှိတဲ့မွတ်စလင်တွေကိုနေရာချထားပေးတယ်လို့လည်းပြောပါတယ်။ရခိုင်တွေမွတ်စလင်တွေနဲ့ဟိန္ဒူတွေအတူတကွနေထိုင်ကြတဲ့ရွှေစားကျေးရွာနားမှာတော့အိန္ဒိယအစိုးရကဒုက္ခသည်တွေအတွက်တိစောက်ပေးထားတဲ့အိမ်အလုံးပေါင်း150လောက်ရှိပါတယ်။အဲ့ဒီမှာဟိန္ဒူဒုက္ခသည်800ကျော်ကိုနေရာချထားပေးတာပါ။ခမောင်းစိန်နဲ့ကြောက်ပန်းသူပါဝင်မောင်တော်ခင်တဲ့ကကျေးရွာအတော်များများကနေမနေရလို့ထွက်ပြေးလာကြတဲ့ဟိန္ဒူတွေကိုဒီအောင်မလဟိန္ဒူရွာမှာနေရာချထားပေးတာဖြစ်ပြီးဒီအင်ယာတွေကနေကြည့်ရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်ခြံစည်းရိုးကိုလှမ်းပြီးမြင်နေရပါတယ်။ကိုရှောင်စရာကတော့ဒီအင်ယာမှာသူနေလာတာ6လကျော်ပြီဖြစ်ပေမဲ့ရေမီအပါဝင်လိုအပ်နေတာကအများကြီးရှိနေသေးတယ်လို့ပြောပါတယ
်။လည်းမရှိဘူးကလေးတွေပါရဲ့ရောက်ရတယ်ဗျပြီးရင်ကျွန်တော်ကာမရဘူးဟိုစိတ်ကလေးမရှိဘူးဒီနေရာမှာ
ရွာမကြီးရွာမှာတော့ကိုရန်းဆယ်တန်းចောင်းသားចောင်းသူလေးတွေကိုအခမဲ့ပညာဒါနပေးဝေနေတဲ့တိရိမင်္ဂလာရွာမចောင်းဆရာတော်စီမှာခိုးလုံနေတဲ့ဆစ်ဆောင်လူငယ်က50လောက်ရှိပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသရင်းကြီးရွာတွေကနေရှောင်ပြေးလာကြတဲ့ဒီကလေးတွေရဲ့ပညာရေးအတွက်အကူအညီတွေအများကြီးလိုနေသေးတယ်လို့ဆရာတော်အရှင်ဝိခနာကမိန်ပါတယ
်ဥစင်မာကနံပါတ်1အခကိစုံကနေရာပဲနေရာမရှိတဲ့တော့ကောင်ဥစင်မာဒီကလေးမတွေကိုထားဖို့တော့နေရာမရှိဘူးနေရာမရှိတဲ့တော့ကောင်ဥစင်ရော်ထင်းမှာအားရပုံကိုတစီကြောက်ဥမှာငွေကြီးကြီးတန်တဲ့အင်ဂျယ်ကိုငှားပြီးတာဒီလိုထားတယ်နံပါတ်နဲ့ဥစင်မာဘယ်လိုပြောဆိုတော့ဒီယောက်ျားလေးပထမဆုံးရောက်လာတဲ့အကြောင်းသားတွေကလည်းဥစင်မာ30လောက်ပဲလာခံမယ်လို့ရှိတဲ့ကများလာတဲ့ခါမှာဥစင်မာနေဖို့ထိုင်ဖို့အခက်ဖြစ်တာပေါ့ပထမရှိရလူတရားရှာဥစင်လုံးမှာဘယ်လိုပြောဆိုစားရေးတောင်းနေစားရေးပေါ့လေစားပေါ်တော့ဥစင်မာကဘယ်လိုပြောလဲဆိုတော့ဒီဌာနဆိုင်တွေကလည်းမလူနောက်ပြီးပြည်တွင်းပြည်ပဖွဲ့စည်းတွေကလည်းဥစင်မာလူတန်းရမရှိမိမိရဲ့ရှာပွေပြီးတော့ရတဲ့ဟာဥစင်တရားတွေပါတယ်နေနေလိုက်ဟောဟောတာပေါ့လေတရားဟောလို့ရတဲ့ငွေနဲ့နေနေပေါ့ပေါ့ဒီကလေးတွေကိုအစင်ပြည်သလိုဒီလိုကျွေးမွေးတာဖြစ်တယ
်ဆယ်ရောရွာကတိုက်ပွဲတွေကြောင့်ဆယ်ရော့ကျောင်းကိုရောက်လာတဲ့မတ်လှမြတ်ဝင်းကတော့ဆယ်တန်းစာနေပွဲဖြစ်နေတူပါ။အ
ော်စာတော့ကျွတ်တို့ကျက်တယ်ဒါပေမဲ့စိတ်ထရအရှုံးနေတယ်။ဟိုရွာမှာကျန်ခဲ့တဲ့အဖေမေတွေကိုစုံရင်လည်းပေါ့နော်တေးပွေးကြအဖေတွေမေအဆင်ပြေပါမလား။ပြီးတော့ဒီမှာလာနေတာဆိုတော့တဖြည်းဖြည်းကိုကတော့အဆင်ပြေလို့ပေါ့နော်ဒါပေမဲ့အဖေမေကအဆင်ပြေမလားအဲစိတ်ကြီးတွေရှုပ်တယ်ပြီးတပေးတွေကြမှာရောမောဘယ်လိုရှိနေမလဲအဖေမေတို့စိုးရင်လေအကိုတွေတို့စိုးရင်လေပေါ့နော်ရောမောစာလေးမဖြစ်ဖြစ်ဘူးခါလေကြရင်ငိုမိတယ
်စိတ်ပြေရှောင်ခလေးငယ်အယောက်40လောက်ကိုပညာသင်ပေးနေတယ်ရွာမမူလာတန်းလွန်ကျောင်းမှာတော့စရုပ်ထတန်းကျောင်းသားလေးတွေအစိုးရစစ်စာမေးပွဲဖြေဖို့လုပ်နေတာပါစစ်ဆောင်ကလေးငယ်3ယောက်အတွက်ပါစာမေးပွဲဆက်ပေးနေတယ်လို့ကျောင်းအုပ်ကြီးဦးသန်းလှိုင်ကပြောပါတယ်
စာမေးပြုမရလို့ဒီကိုဖေပြလာလို့ဒီမှာပဲကျွန်တော်စာစစ်ဌာနမှာလည်းဝင်ပြီးတော့ဖြေကြရပါဘူးကျွန်တော်တို့ကျောင်းမှာကတော့ဟိုပါပေါ့ဟိုအတိဆိုတော့ကတော့ဒီစာသင်ဆောင်ကျွန်တော်တို့မှာစာသင်ဆောင်ကဟိုမှာဖြူဘူးဒီဆောက်လက်စားကျောင်းဆောင်ကမပြီးသေးဘူးဖြစ်နေတယ်အဲဒီကျောင်းကတင်းတင်းလောက်ဟိုဖြစ်နေပြီးဆိုတော့ကလေးတွေရဲ့ဟိုပင်ကြရဲမှာကျွန်တော်တို့ကအဆောက်စာသင်ခင်းဟိုအဆင်ပြေဖြစ်နေတယ်
Lama Pono Jijan, Sishang Sakamaro, Sishanga, Natanjo Shibari, Disakama Laya Kolonga, Sishang Nitangu Dre, Ayari Uzi Bittisau Biruga, Mayu Tawi Tanga, Uzo Wilma.
They are doing Long Swimbo. Long Swimsoa, Tanosua, Long Swimsoa, the Stilbo, Lutia, Punya Long Swimbo, no? The Jama Long Swimbo. ละลูกกันพ่อยันลงชมบ่ดีตกคู่ตุลงด้วยลงชมนี่ตุลมาจับซ้นเนี่ยบาสอกูจนเราดีกว่าแก้มาชื่อเลยลูกเนี่ยสาวเนี่ยด้วยกันเนาะจนเราดีสัวลูกเปียงเนี่ยกูสั่นนะลงไปแล้วเนาะดีนะลงเนี่ยดูดีมาเว้ยชิดตลอดบ่โอ้โจซาบีเอ่อชงกันชัดเนี่ยแล้วเนาะดีสิช่องสักคํามาเนี่ยได้ไม่มีที่กลีรีหาเลย เดี๋ยวเล่นเจ็ดกินแม่นี่จ้ารับปะตัญญาลงบุญด้วยมาตัญญาลงนี่อะไรไอ้มันมีตาดูเด็ดตัญญาลงนี่วิโรมเล่นโมเลนอ่ะเล่นโมเลนอ่ะพอเจอแล้วเนี่ยตัวพี่เต้โมเลนเลยพี่เต้ไอ้เราทำไมเราไม่เนี่ยเราบุทำไมเราไม่ใช่อะไรบุทำไมเราไม่ใช่อะไรบุไอ้เราดีช่องจะเป็นกันอ่ะกงลุงโยโยกันนี่กงลุงบีจ้าละ
แต่เวลาเราเย็นสิฉันเนี่ยทำไมเราโยบยันฉันเนี่ยอะไรที่มาเนี่ยล่ะทำไมเราใส่มาแล้วมาเปลี่ยนเสื้อวูโยมาเนี่ยฉันเนี่ยลูกแล้วมีพ่อหนูจะจ้ามาหรอสิฉันก็ง่ายจะสิบีตัวเรื่องอะไรอ่ะนิวกันลุงเอริกาเด็กกี่ตานะลายเอาเข้าไปเลยสิบาร์เลยนิวจะงานนี้ทัดดีล่ะเลยดอสอฟิวกันหรอเจ้าลูกทัดดีล่ะล่ะลูกเปลี่ยนไปเลย
มาซื้อรัวดูไปรู้วงเลยเขาไม่ได้เจอปุ่มนี่ก็เจอวันนี้ก็เจออยู่ที่นี่ที่มาข้างงานอยู่รู้บุ้งบุ้งร้านเราไปเจอจริงจริงมาเจอเลยมึงยังไม่ขายเลยจริงจริงแต่เว็บเชิญเลยแต่เว็บเลยมาแต่กูขายจอกเลยมั้งแต่เว็บเลยมาขายแต่กูขายจอกเลยก็ได้ก็เลยมั้งขายเลยแต่เว็บเชิญจังนะจ้าเลยมันยังมันยังละยังน่ามันขายไม่ได้เลยไปเจอละ
เออเจ้าดังเนี่ยทำไมล่ะเราคบกันแล้วโอ้มาละคว้ามาละเอาไว้สักตะปูเลยมาละค่ะอันนี้ล่ะก็จะเสียงสักคำว่าวันเกิดเลยคลิ้งเงี้ยพากันกูมามองช่องนู้นมีด้าซูฮะในยุ่งดังงานนี่เสียงล่ะนั่นนี่เราเชื่อในบ้านนี่สักวันเดียวเชื่อเดี๋ยวส่งยังจะไปดูทุกข์ยากเดี๋ยวอาจจะมาเชื่อได้ก็ส่งบอกเชื่อส่งเลยอยู่น่ะเอาไว้ยินดีในยามเดี๋ยวมาเชื่อได้ก็มา
อากูว่าย้อนอะไรอยู่กับวงบีอ้ามาแต่กูเชื่อได้มุมหน้าหัวกูเปล่าดีกว่าเปล่าเนี่ยอาจจะแล้วนาทีเดียวเจ็ดเดือนเป็นยาที่ที่แม่งดีผมจ่ายได้เนี่ยมาลุ้นเลยเอลุ่มโย่ที่คิดเส้นเราส่งนี่มาหรอสุดที่มาชีวิตแต่เกิดเป็นทุกข์ได้สักครั้งกูต่อยเข้าไปเลยอากูย้อนอะไรหรอแต่เกิดเป็นสักครั้งมาแต่เกิดเป็นสักครั้งสุดที่มีมาชีวิตเลย ที่ในโอวาบอนที่จะขายที่ในมาพี่ในเรื่องนี้ที่เอาสบิโรที่เรื่องที่ป้าคิดเสนอต้องยัดตาไล่ปูไปบาร์เลยสัวเนี่ยไล่ปูไปเลยค่ะมาที่นี่เราชงนี่บ่เนาะในท้องสนามคุณเนี่ยเกิดอะไรก็สาดเงินเกิดดีสักคำมาอีน้องสุก็จะท้องชินไปรู้ยังก็งานร้องคนเนี่ยจะสิบาร์เลยมาสิ่งเจ้าข้าเดี๋ยวก็ลุลลลลลตัวละคนกูรู้จริงเนี่ยจ้ารับเอ๊ะจนรู้อะไรที่ก็รู้เสียดายจนรู้ยังไงตาบ่ สิ่งที่ฉันชอบจันโอดีนางเงี้ยตาพี่บ้าเด้ดีนางเงี้ยมามุ่ยบ้าเด้ดีเย็ดจันโอต้องวิ่งตลอดบ้าเด้จันโอยอเมอเป้บุบบ้ากูลงดีนางเงี้ยดีนางเงี้ยบ้ารู้มุ่ยเจ้าว่าเอ๊ะอะไรจันโอรู้เลยกูจันโอรู้เลยสิจันโอที่มาก้องบ้ากูจันโอบ้าไปลูกนอกจากเนี่ยมาตัวเลยมันยากเลยจันโอรู้เอลิมิโอเลยนะใจน้องตานี่เด็กปุ่งจีนอยู่เนี่ยปุ่งปุ่งไม่ดอกนี่นายไม่ดอกที่เดียร์พี่ว่าว่าเฮ้ยเราทารุ่มยาบ้า
เจ้าบิดอ่ะฉันก็สลับบิดอ่ะดีนั่งมาไม่ได้ปุ่งจีนเลยดีนั่งยี่อุปิเตวุสองยาบิดอ่ะฉันก็รู้ตัวดีสิบาทเลยโอ้ผู้หญิงเนี่ยผู้หญิงมูลานเนี่ยกูตัวดีสิบาทเลยสักครั้งสาวลูกฉันลูกบ้าเข้าทางยาสิบิดอ่ะเอ็นจีบ้าว่าเราจะทางสิบาทเลยตัวนี้เนี่ยกูเส้นออกดีไปสิบิดมาตัวลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุล
ဒီရေးပြပခရရှိနေတဲ့ရခိုင်ဒေသရင်းကိုကိုရိုင်းသွားရသတင်းယူခဲ့တဲ့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးထားတဲ့အထူးအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ52မီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မတ်လ10ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါလိုင်းဒိုမီတာ1925 32စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190လို့ကနေတိုးချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းစီစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုမထုတ်လွှင့်ခင်မှာအရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါမတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင်
မလသွေးရည်ကကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာရသေးတော်အမတ်ဒေါက်ခင်စောဝေကလက်ရှိလွှတ်တော်ထဲဆွေးနွေးနေကြတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာဟာစီကံပြည့်ဝသောဒီမိုကရေစီလိုလားတဲ့အဖွဲ့နဲ့စစ်မှန်သောဒီမိုကရေစီလိုလားသောအဖွဲ့နှစ်ခုကြားလုပ်ပိုင်ခွင့်အာဏာကိုသူနိုင်ကိုနိုင်အားပြိုင်နေကြတဲ့ပြင်ဆင်ချက်တွေဖြစ်ကြောင်းတွေးရှိနေရတယ်ဆိုပြီးဝေဖန်ပြောဆိုလိုက်ပါတယ်သူဆိုလိုတာကလက်ရှိလွှတ်တော်တွင်က2008ဖွဲ့စည်းပုံပြင်ရေးဆိုတာဟာတမရုံနဲ့ပြည်ခမ်းမျိုးပါတီကတစ်ဖက် NLD ကတစ်ဖက်ဒီမိုကရေစီအရေးနဲ့ပတ်သက်တဲ့အားပြိုင်နေကြတာမျိုးပဲဖြစ်ပြီးတိုင်းသားအရေးနဲ့မဆိုင်သလိုဖြစ်နေတယ်လို့ဆိုလိုလိုက်တာပါဒေါက်ခင်စိုးဝေကတိုင်းသားပါတီတိုင်းသားတွေကိုအလေးမထားတာလားပြည်တော်စုတိဆောက်ချင်တယ်ဆိုတာဟုတ်ပါရဲ့လားဆိုပြီးတော့မေးခွန်းထုတ်လိုက်ပါသေးတယ်လက်ရှိလွတ်တော်တွေက2008ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းထဲမှာဖက်ဒရယ်ပြည်တော်စုအရေးတိုင်းသားအရေးနဲ့ဆိုင်တာဘာတွေပါတယ်လဲတကယ်ဖယ်ရယ်ပြည်တော်စုတည်ဆောက်မယ်ဆိုရင်အဲ့ဒီပြင်ဆင်ချက်တွေနဲ့လုံလောက်ပါရဲ့လား NLD ဘက်ကတင်တဲ့အချက်အများစုပါဝင်တဲ့ဒီဖွဲ့စည်းပုံပြင်ရေးမူကြမ်းမှာတိုင်းသားအခွင့်အရေးနဲ့ဆိုင်တာဘာကြောင့်မြဲမြဲဆဆပါမလာသလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်အခုလွှတ်တော်ရင်ဆွေးနွေးနေတဲ့2008ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာစုစုပေါင်းအချက်142ချက်ပါပါတယ်တက်မတော်နဲ့ဒီခိုင်ဖြူဘက်ကတင်တာ28ချက် NLD ဥဆောင်နဲ့လွှတ်တော်တွင်က45ဦးကော်မတီတင်တာ114ချက်ဖြစ်ပါတယ်။ငကိုရုံးကလွှတ်တော်တွင်မှပါတီအသီးသီးရဲ့တင်ပြချက်အဖြစ်45ဦးကော်မတီဟာအချက်ပေါင်း3800ကျော်စုစည်းရခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာရခိုင်မျိုးသားပါတီ ANP ကတင်တဲ့အချက်858ချက်ပါဝင်ပါတယ်။ဒါပေမဲ့တကယ်တမ်း45ဦးကော်မတီကအဲ့ဒါတွေစုစည်းပြီးမူကြမ်းပြုစုတဲ့အခါ114ချက်ရခဲ့ပြီးမြင့်အဲ့ဒီထဲမှာ ANP ကတင်တာတချမ်းမှပါမလာဘူးလို့ရသေတာအမတ်ဒေါက်ခင်စောဝီကဆိုပါတယ်အတိတ်ပဲကတော့တိုင်းရင်းသားတွေတင်လာတာကို NLD ဘက်ကအရေးမထားဘူးဆိုတဲ့သဘောပါလက်ရှိဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာထင်ထင်ရှားရှားတိုင်းရင်းသားအရေးဆိုလို့ဒီခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်တဲ့ပုံမှန်268ပြင်ဆင်ချက်တခုတော့ပါလာတာတွေ့ကြရပါတယ်အဲ့ဒါကတော့မူလဖွဲ့စည်းပုံမှာပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုတမနာကခန့်အပ်ဖို့ပြဋ္ဌာန်းထားတာကိုပြင်ဆင်ချက်မှာတော့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကမဲပေးရွေးချယ်စီမယ်လို့ပြင်ဆင်ထားတာပါဒီပြင်ဆင်ချက်ကိုတိခိုင်ဖြိုးနဲ့တက်မတော်ဘက်ကတင်ထားပေမဲ့ NLD ဘက်ကတော့လက်မခံပါဘူးအကြောင်းကတော့ဝင်ကြီးချုပ်တွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းလွှတ်တော်ကရွေးမယ်ဆိုရင်အဲ့ဒီလွှတ်တော်တွေထဲမှာတက်မတော်ကကွယ်ဦးစီးချုပ်ကခန့်အပ်တဲ့တက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေတာကြောင့်ဒီမိုကရေစီမကျနိုင်ဘူးတိုင်းရင်းသားတွေရဲ့ဆန္ဒလည်းမပြေဝနိုင်ဘူးဆိုပြီးသဘောမတူတာပ
ါလွတ်တော်တွင်ဆွေးနွေးမှုတွေမှာ NLD အမတ်တွေကရှမ်းပြည်နယ်လွတ်တော်ရဲ့2015ရွေးကောက်ပွဲရလဒ်ကိုနမူနာပြပြီးဆွေးနွေးကြပါတယ်2015အထွေထွေရွေးကောက်ပွဲရလဒ်အရ ရှမ်းပြည်နယ်လွှတ်တော်မှာပြည်ခံမျိုးပါတီကအမှတ်32နေရာ၊ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က24နေရာ၊ NLD က21နေရာ၊အခြားပါတီတွေက19နေရာအသီးသီးအနိုင်ရကြပါတယ်။တကယ်လို့သာလွှတ်တော်ထဲမှာရွေးကောက်ခံအမှတ်တွေနဲ့ကြီးပဲဝန်ကြီးချုပ်ကိုရွေးချယ်မယ်ဆိုရင် SNLD နဲ့ NLD ပါတီပေါင်းထားတဲ့အုပ်စုကအသာစီးရဖို့များပါတယ်။ဒါပေမဲ့လွှတ်တော်ထဲမှာတပ်မတော်သားကိုယ်စားလှယ်33ယောက်ရှိနေလေတော့လွှတ်တော်တစ်ခုလုံးရဲ့အဆုံးဖြတ်အတိုင်းဆိုရင်တပ်မတော်သား1ယောက်ဒါမှမဟုတ်ပြည်ခံမျိုးပါတီကတယောက်ယောက်ဝန်ကြီးချုပ်ဖြစ်သွားနိုင်တယ်လို့ NLD အမတ်တွေကထောက်ပြကြပါတယ် NLD ဘက်ကဆိုလိုရင်းကတော့ဝန်ကြီးချုပ်ကိုသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်တာကိုမူအဖြစ်သဘောတူတယ်ဒါပေမဲ့လွှတ်တော်ထဲမှာတပ်မတော်သားကိုယ်စားလှယ်တွေပါဝင်နေသေးသဖြင့်အဲ့ဒါကိုသဘောမတူနိုင်သေးဘူးပေးကားပေးဤမရဖြစ်သွားနိုင်တယ်လို့ဆိုလိုက်တာပါ
ဒီနယ်ဝင်ကြီးချုပ်ရွေးချယ်ရေးနဲ့ပတ်သက်ပြီး SNLD အမတ်စိုင်းတီဟာကျော်ကဒီနယ်နဲ့တိုင်းဝင်ကြီးချုပ်တွေကိုတက်ဆိုင်ရာဒီနယ်နဲ့တိုင်းလွှတ်တော်တွေကရွေးကောက်ခံအမတ်ထောက်ဝက်ကျော်မင်းနဲ့ရွေးချယ်တင်မြောက်တာမျိုးဖြစ်တယ်လို့ဆွေးနွေးပါတယ်။ဒါဟာ SNLD ရဲ့မူသဘောထားဖြစ်တယ်လို့ NLD ဘက်ကလည်းလက်ခံနိုင်တယ်ဆိုပေမဲ့ပြင်ဆင်ချက်မူကြမ်းမှာပါမလာတော့မဲခွဲတဲ့အခါအဲ့ဒီအချက်ပါဝင်မှာမဟုတ်ပါဘူး။တကယ်တော့2008ဖွဲ့စည်းပုံကိုတိုင်းသားတွေတကယ်လက်ခံနိုင်တဲ့ Federal ပြည်ထောင်စုပုံစံနဲ့ကိုက်ညီအောင်ပြင်ဆင်မယ်ဆိုရင်ဝင်ကြီးချုပ်ခန့်အပ်ရေးတွေမှာအမျိုးသားလွှတ်တော်ဆိုင်ရာအချက်လက်တွေအပါအဝင်အချက်ပေါင်းများစွာပြင်ဆင်ကြရပါလိမ့်မယ်။လက်ရှိ2008ဖွဲ့စည်းပုံမှာအမျိုးသားလွှတ်တော်ဆိုတာကိုတိကျဖွဲ့စည်းထားတာမို့တိုင်းသားတွေကိုတန်းတူအခွင့်အရေးပေးထားတဲ့အောင်ထင်ရပေမဲ့အဲ့ဒါဟာဟန်ပြသဘောသာဖြစ်ပြီးလွှတ်တော်နေရဲ့အနှစ်သာရလည်းမကိုက်ညီပါဘူး။လွှတ်တော်နေရဲ့သဘောထားကွဲလဲတာတွေကိုအဲ့ဒီလွှတ်တော်နေရဲ့ပေါင်းထားတဲ့ပြည်ထောင်စုလွှတ်တော်မှာဖြေရှင်းကြမယ်လို့အပ်ရင်မဲခွဲကြမယ်ဆိုကြတဲ့ကအမတ်အရေးအတွက်နေတဲ့အမျိုးသားလွှတ်တော်ရဲ့သဘောထားဘာမှတိတ်အရေးမပါတော့ဘူးဆိုတာတာမန်နိုင်ငံရေးစိတ်ဝင်စားသူတွေတောင်နားလည်နိုင်ကြပါတယ်American ပြည်ထောင်စုအပါအဝင်လွှတ်တော်နေရဲ့စနစ်ဖွဲ့စည်းထားတဲ့နိုင်ငံတွေမှာအဲ့ဒီလွှတ်တော်နေရဲ့တကယ့်ကိုအစင်အတန်းတန်းတူရှိကြပြီးဥပဒေကြမ်းတစ်ခုခုကိုလွှတ်တော်နေရဲ့လုံကသဘောတူပါမှအတီးဖြစ်တယ်လို့ပြဋ္ဌာန်းထားကြပါတယ်။လွှတ်တော်တရရက်ကသဘောမတူတာနဲ့အတီးပြုတ်လို့မရနိုင်တော့ပါဘူး
။မြန်မာနိုင်ငံကိုဒီမိုကရေစီဖက်ဒရယ်နိုင်ငံတစ်ခုဖြစ်တည်ဆောက်မယ်ဆိုရင်ဖက်ဒရယ်အနှစ်သာရပါလာအောင်2008ဖွဲ့စည်းပုံကိုပြင်ဆင်ရပါလိမ့်မယ်။အဲ့ဒီအတွက်အမျိုးသားလွှတ်တော်လိုလွှတ်တော်တိဆောက်ပုံကအစအချက်ပေါင်းများစွာပြင်ဆင်ရမှာသိကြပါတယ်။ NLD ရဲ့လက်ရှိဖွဲ့စည်းပုံပြင်ရေးတင်ပြထားချက်တွေကိုကြည့်ရင်ဒီမိုကရေစီပုံစံရေးတပ်မတော်ရဲ့နိုင်ငံရေးမှာပါဝင်နေတဲ့အခမ်းအနားလျှော့ချရေးအတွက်ကိုပဲဦးစားပေးတာတွေ့နိုင်ပါတယ်။ဒါဟာတပ်မတော်ကိုနိုင်ငံရေးကနေဆုတ်ခွာစေပြီးနောက်တစ်ဆင့်ကျမှဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံဖြစ်အောင်ပြင်ဆင်ဖို့စဉ်းစားလေသလားဖြစ်ကောင်းဖြစ်နိုင်ပါတယ်။သိကြတာကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးဟာလက်ရှိအစိုးရကအကောင့်ထဲပေါ်နေတဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ဓာတ်ရိုက်အဆက်ဆက်ရှိတာမို့ဖွဲ့စည်းပုံကိုဖက်ဒရယ်ပုံစံနဲ့ကိုက်ညီအောင်ပြင်ဆင်ရေးမလွဲမသွေဆက်ပြီးဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဥစ္စာအမြင်ပြည်တွင်းသတင်းစုံသက်ချက်ကိုမနက်ဖြန်တနင်္လာနေ့မနက်ခင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ပါရဲ့ရှင်။အခုဆက်ပြီးမတ်အေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမာပြည်ကပေးစာများကဏ္ဍကိုနှာစင်ကြရအောင်ပါရှင်။ရှိရနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုရင်ဦးဆုံး VOE ရဲ့ Facebook Messenger ကနေပြီးတော့စာရေးပြီးတော့သူတို့သိချင်တာလေးတွေမေးလာတဲ့တော်ရရှင်တွေစာတွေကိုပြန်ကြားပေးကြပါတယ်။Branson Merib ဆိုတဲ့သရရှင်က Radio FM ကနေ VOA လွှင့်မှာလာတဲ့အချိန်နဲ့ line တိကျင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါ Go Brand VOA အစီအစဉ်တွေကို FM ကနေမလွှင့်ပါဘူးကျမတို့ line တို့နဲ့ line လက်မီတာတွေကနေ Radio အစီအစဉ်တွေကိုထုတ်လွှင့်ပေးတာဖြစ်ပါတယ်ဒါအပြင်ကျမတို့ VOA မြန်မာ Facebook စာမျက်နှာကနေပြောလဲဒီအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ်တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင် Facebook စာမျက်နှာမှာနောက်ပိုင်းမှာပြန်ပြီးတော့နားဆင်လို့ရပါတယ်ရှင်
အိမ်မှာရုံမြင့်တကြအစီအစဉ်တွေကိုလည်းဖန်ယူကြည့်ရှုနိုင်ပါရဲ့နော်အခုစပြန်ချိန်မှာပဲကျွန်မလှိုင်းတုန်နဲ့လှိုင်းလက်မီတာဘယ်လှိုင်းတွေကနေဖန်လို့ရလဲဆိုတော့ဒီစရားလေးကိုလည်းထည့်ပေးလိုက်ပါရစ်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်တော်ရှင်တယောက်ကတော့မနစ်ကတောင်းတဲ့ကလန်ဒါမရပါမယ်ဒီနှစ်မှာပို့လိုက်တဲ့အတွက်အန်အော်ပြီးတော့ဝမ်းသာမိပါတယ်ဆွေးရည်လာပါတယ်တင့်တင့် park ဆိုတဲ့တော်ရှင်ဖြစ်ပါတယ
်မင်္ဂလာပါ VOA မနစ်ကတောင်းထားတဲ့ကလန်ဒါလေးမနစ်ကတော့မရခဲ့ဘူးကုန်သွားတာနဲ့တူတယ်လို့ပဲတွေးမိတာပါမမျော်လင့်မယ်ဒီနှစ်ကလန်ဒါလေးပို့လာတော့အန်အော်ဝမ်းသာကျေးဇူးလည်းအများကြီးတင်ပါတယ်ဒီနေ့တွေလည်းနေစင်နာဆင်အားပေးလက်ပါ VOA အဖွဲ့သားတွေအားလုံးကျန်းမာချမ်းသာအောင်မြင်ကြပါစေ
နောက်ထပ်သောရရှင်စူပါမင်းဆိုတဲ့သောရရှင်ကတော့ VOE ကိုကျေးဇူးတင်ပါတယ်တဲ့တရင်မှန်ပြောပြတဲ့အတွေ့အကြောင်းမှာမင်္ဂလာရှိပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ကိုမောင်ဝင်းဆိုတဲ့သောရရှင်ကလည်
းမင်္ဂလာညချမ်းလေးပါ VOE ဖွဲ့သားများကျန်းမာကြပါစေ Virus နဲ့ပတ်သက်တဲ့သတင်းတွေတင်ဆက်ပေးလို့ကျေးဇူးတင်ပါတယ်မြန်မာပြည်မှာကတရင်မမူတရင်မထားကြပါဘူးမဖြစ်ပါစေနဲ့လို့ပဲဆုတောင်းပါတယ်ပြည်သူများအလုံးယောဂခင်း၍တောကများညင်ကြပါစေဗျာအောင်မြင်ပါစေ VOE အားပေးလေပါ
သူပြောတဲ့ virus ဆိုတာဒီတရုတ်နိုင်ငံဝူဟန်မြို့ကနေစတင်ကူးစက်ပြန့်ပွားပြီးအခုတော့ကမ္ဘာလုံးအနှံ့ပြန့်ပွားနေတဲ့ကိုရိုနာ virus ရောဂါပိုးနဲ့ပတ်သက်လို့ပြောတာဖြစ်ပါရဲ့နော်ကိုရိုနာ virus ဆိုလို့ဒီ virus ပိုးနဲ့ပတ်သက်ပြီးရေးလာတဲ့စာတိုတိုလေးရေးလာတဲ့သောရရှင်က Crystal Khan ဆိုတဲ့သောရရှင်မှာအဲ့သောရရှင်ကလည်းမင်္ဂလာပါအဲ့အခုသူကလက်ရှိကိုရီးယားမှာနေထိုင်နေတာပါ virus ပိုးများနှုံးကကြောက်ဖို့ကောင်းပါတယ်ရင်ဖွင့်ချင်ပါတယ်ဆိုပြီးတော့စာတိုလေးရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီတော့ရှင်နေနဲ့စာရေးစင်နေဆိုရင်တော့ကျမ Messenger မှာလည်းပြန်ထားပါရယ်เนาะအဲဒီ Messenger နေရာမှာကျမတို့စီကိုစာရေးတဲ့နေရာမှာစာရေးနိုင်ပါတယ်လို့ဒါမှမဟုတ်လည်းစာရေးရတာဟိုအသိအစင်မပြေဘူးစကားပြောချင်တယ်ဆိုတာမျိုးဆိုရင်လည်းကျမတို့ကိုအဲဒီမှာအတန်သွင်းထားပြီးတော့ voice message နဲ့အတန်နဲ့ message ချန်ထားလို့ရပါတယ်ကျေးဇူးတင်ပါတယ်เนาะတနည်းကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပဲဒီစာရှိရှိရေးလာတဲ့တော့ရှင်တယောက်ကတော့တူတန်ပေါင်ဆိုတဲ့တော်ရရှင်မှာသူကမြန်မာနိုင်ငံမှာ virus ပိုကူးစက်မှုမရှိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နည်းနည်းလေးဟိုစိတ်ထဲမှာတန်တရားဝင်မိတယ်ဆိုပြီးတော့ခုလိုစာရေးပြီးတော့မေးလာပါတယ
် VOA ခင်ဗျာကျွန်တော်အမြင်နောက်ထောင်ပါတယ်ကျေးဇူးလေးတင်ပါတယ် VOA ကစာပေးစာယူတဲ့အစီအစဉ်မှာထုတ်လွှင့်ပေးပါကျွန်တော် VOA ပေးတက်တယောက်ပါ VOA ကိုစာရေးတော့လဲစာမပြန်လို့စိတ်မကောင်းဖြစ်မိပါတယ်အခုတော့မေးကြပါတယ်အခုဖြစ်နေတဲ့ COVID-19 ဒါမှမဟုတ်လို့ရှိရင် coronavirus ကတရုတ်နဲ့ဂျန်နိုင်ငံတွေကိုအဲ့လောက်ထိကူးစက်နေပြီးတည်ဆုံးတာတော့မြန်မာနိုင်ငံနဲ့ဒီမြန်မာနိုင်ငံသားတွေမှာကူးစက်မှုရှိနေတာဘာကြောင့်များပါလဲအစိုးရရဲ့ဒီကျန်းမာရေးအစီအစဉ်တွေကကောင်းလို့လားအစိုးရကပဲဒီယောဂါကိုမရှာဖွေနိုင်တာလားဒါမှမဟုတ်ရင်ဒီယောဂါကမြန်မာနိုင်ငံသူနိုင်ငံသားတွေကိုတမင်ကွက်ပြီးတော့ကျော်သွားတာများလားဒါမှမဟုတ်သတင်းတွေကိုအမှောင်ဖုံးမှုကြိုးစားနေတာလားပြည်သူတွေကိုတနာပါဗျာရင်ထဲမှာမိကုန်းတွေတကယ်များလားလို့ပ
ါဟုတ်ကဲ့ပါစာမပြန်ဘူးဆိုတာကကျမတို့ကကျမတို့စီကိုရေးလာသည်များစာတိုင်းမက်ဆေ့ချ်ကပို့လာသည်များစာတိုင်းကိုတော့တယောက်ချင်းကိုမေးခွန်းမေးတာမျိုး VOA လေးလိုက်ရှာလို့မရလို့မေးတာမျိုးဒါမှမဟုတ်လည်း satellite number မသိလို့မေးတာမျိုးအဲ့လိုမျိုးစာတွေမှာကျမတို့ဒီ satellite number ပြန်ပို့ပေးတာမျိုးတော့လုပ်ပါတယ်ဒါပေမဲ့လည်းကျမတို့ကလည်းတစ်ခုချင်းတော့ပြန်ချလို့အဆင်မပြေပါဘူးနော်ဒါကြောင့်မလို့သောရရှင်တွေကိုကျမဟိုအချိန်ရရလောက်လေးလိုက်ပေါ်ကနေပြန်ချပေးနေပါတယ်အခုလည်းဒီစာမပြန်ပေးလို့အဆင်မကောင်းဖြစ်ရပါတယ်ဆိုတော့သောရရှင်ရဲ့စာကိုဖော်ပြပေးလိုက်ပါရယ်ဒါမဲ့ဒီမှာဒီသောရရှင်မေးထားတဲ့ဟိုမေးခွန်းတွေကတော့အစိုးရကျန်းမာရေးကကောင်းလို့လားအစိုးရကဒီလိုယောဂါမရှာဖွေတတ်တာလားဒါမျိုးတွေကတော့ကျမတို့ VOA အနေနဲ့ဖြေလို့ရနိုင်တဲ့မေးခွန်းတွေမဟုတ်ဘူးဆိုတာသဘောပေါက်မယ်ထင်ပါတယ်နော်မြန်မာနိုင်ငံကရရှိတဲ့သတင်းထုတ်တွေကိုတော့ကျမတို့အတန်းနိုင်ဆုံးအမှန်ကန်ဆုံးတင်ဆက်ပေးနေပါတယ်နော်ဒါနဲ့ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေပေါ်မှာတုံ့ပြန်ပြီးရေးသားလာကြတဲ့သောရရှင်တွေမှာတော့ရခိုင်မျိုးတစ်ကသောရရှင်ဦးလာထွန်းကဒေါက်ရှင်မျိုးတဲ့ဒီလောက်ကလည်းရခိုင်ပြည်နယ်ကိုတွားရောက်ပြီးရခိုင်ခီးစင်နဲ့ပတ်သက်ပြီးတော့သတင်းတင်ပြခဲ့တာပေါ်မှာအခုလိုရေးလာပါတယ်
။ VOA သတင်းတော့ရခိုင်ခီးစင်ဆိုလို့စိတ်ဝင်စားမိတာပါ။ VOA သတင်းတွေမှာက ICJ ရွန်ဂျာရေးဆောင်မှုတွေနောက်ရခိုင်ကစကန်းကြီးရဲ့အကြောင်းနဲ့အေအေနဲ့တိုက်ပွဲတွေနဲ့ဆိုင်တဲ့စစ်ဘေးရှောင်ပြည်သူတွေအခြေအနေနောက်ပြည်သူတွေထိခိုက်မှုတွေနဲ့စာတင်ကြောင်းထိမှန်တဲ့ကိစ္စတွေကစိတ်ဝင်စားစရာတွေပါ။ဘာမှထူးထူးခြားခြားမသိရတော့အစိုးရထုတ်ပြီးတဲ့သတင်းနဲ့ကိုရိုင်းကွန်းစင်သတင်းကွာခြားမှုလို့တော့ကျွန်တော်တို့ကြားရမယ်လို့မျှော်လင့်နိုင်မလား VOA ရေ
ဟုတ်ကဲ့ VOA ကထုတ်လွှင့်ပေးတဲ့သတင်းကတော့အစိုးရထုတ်လွှင့်ပေးတဲ့သတင်းထက်စာရင်တော့ကိုရိုင်းကွန်းစင်တာမလို့ကွာခြားမယ်လို့ဒီသောရရှင်ကမျှော်လင့်ပါတယ်တဲ့ โอเคเจซุบาอุลาทุนยีဒီဥလာထုံပြောတဲ့သတင်းနဲ့ပဲပတ်သက်ပြီးကျွန်တော်တို့ဒီအထူးအစီအစဉ်ရုပ်မြင်သံကြားအစီအစဉ်ကိုကျွန်တော်တို့စနေနေ့ညပိုင်းတော့ကပဲထုတ်လွှင့်ပေးသွားပါမယ်နော်အားလေးလည်းကြည့်လိုက်ပါအောင်ဟိုတိုင်းရိုက်မကြည့်ရှုဖြစ်ဘူးဆိုရင်ကျွန်တော်တို့ Facebook စာမျက်နှာမှာပြန်ပြီးကြည့်ရှုလို့ရပါတယ်မော်ဗီယိုကိုရေးလာတဲ့စာရည်ထဲမှာနိုင်ငံရေးအမြင်တွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တွေးရှိတည်မြင်ဒါမှမဟုတ်လေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလက်ခံရရှိပါရဲ့နော်ဒီချိန်မှာတချို့သူတို့ရဲ့နိုင်ငံရေးအမြင်တွေကိုရေးလာတာကိုပြောပြပေးကြပါလိမ့် Rain Coco ဆိုတဲ့တော်ရရှင်ကတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးတက်မတော်ခေါ်စစ်တပ်ကရည်တည်ချက်ပြောင်းဖို့အချိန်ဒီချိန်မှာအခွင့်အာဏာမလိုက်ရင်နောက်ဆိုတာကထက်ရှိဖို့တော်တော်လေးစဉ်းစားရမယ်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့တမိုင်းကိုပြန်လည်ကြည့်ရင်ကောင်းတာကမရှိသလောက်ပါပဲဖွဲ့စည်းပုံပြင်ဖို့ကအခုအချိန်အချိန်ကောင်းလို့ထင်ပါတယ်ဒီချိန်ကိုအမိအရရယူနိုင်ရင်နေရာကောင်းရောနာမည်ကောင်းမှသမိုင်းမှမှတ်တမ်းဝင်သွားမှကျင်းတည်ပါ NLD ရဲ့ပြုပြင်ပြောင်းလဲမှုကဘာပဲပြောပြောညင်တာပါတယ်စစ်တပ်ကအခွင့်အာဏာမလိုက်ချင်ရင်စစ်တပ်ပဲအထိနာမှာပါဘာဖြစ်လို့လဲဆိုတော့ပြည်သူအများစုကဖွဲ့စည်းပုံပြင်ကျင်လို့ပါပဲ
ပြည်သူကအများစုဖြစ်တဲ့အတွက်ကြောင့်မို့စစ်တပ်အနေနဲ့ပြည်သူနဲ့အတူတူတပေါင်းတစည်းတဲ့အခြေခံဖွဲ့စည်းပုံကိုပြင်ဆင်ဖို့လှုပ်တင်ပါတယ်ဆိုပြီးတော့ဒီသရရှင် Rain Coco ရေးလာတာပါ။နောက်ထပ်မြန်မာနိုင်ငံနိုင်ငံရေးအမြင်တွေကိုရေးလာတဲ့သရရှင်တွေထဲမှာနောက်ထပ်သရရှင်ကစောရွလိုင်ဆိုတဲ့သရရှင်မှာမြန်မာနိုင်ငံကြီးအမြင့်ဆုံးငင်းချမ်းပါစေဆိုပြီးတော့သူကဆုတောင်းလာပါတယ်
။ VOA ရေးသတင်းတွေဖော်ပြပေးလို့ကျေးဇူးပါ။ပြည်သူလူထုကကောင်းပါတယ်စစ်တပ်ခေါင်းဆောင်တွေကြောင့်မငင်းချမ်းတာပါ။သူတို့ရဲ့တိုင်းသားတွေကိုတလှည့်စီလှဲ့ကပတ်ကကပိုက်ဆောင်တပ်သားတွေကိုမဝရည်စာကြွေးပြီးအသေးတိုက်ပွဲဆင်နွှဲခိုင်းနေတာပါစစ်အုံစစ်တွေမတရားထုတ်ခေါင်းပုံဖြက်စူဆောင်းရင်းရဲဘော်တွေရဲ့ရိတ်ခါသွေးချွေးနဲ့ပြည်သူဗန္ဓာတွေကိုမတရားဖြတ်ယူတဘောစာစားပြီးငရဲရိတ်ခါထတ်စုမနေကြပါနဲ့တော့လို့ပြောပြီးပါတက်လော်ဘီတွေခန့်ပြီး Facebook မှာပြည်သူဟန်ဆောင်ပြီးတော့ comment ရေးကလည်းတနေ့တနေ့ဘလောက်သုံးဆွဲနေသလဲမသိပါဘူးဗျာနှစ်ပေါင်း80ကျော်ဒုက္ခပေးလာခဲ့တာမဝနိုင်သေးဘူးလားမေးပြပါဦးပြည်သူတွေငရဲသားဘဝလိုဆင်းရဲကြရနိုင်ငံတကာမှာအိမ်ပေါ်လှုပ်ရှားရနဲ့ဘယ်တော်များဒီဒုက္ခတွင်ကိုဖျက်နိုင်သူပေါ်လာမှာလဲဗျာမြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းနိုင်ပါစေ
မြန်မာနိုင်ငံမှာစစ်တပ်ကြောင့်ပို့ပြီးမငြိမ်းမချမ်းဖြစ်နေရပါတယ်ဆိုတော့ဒီသောရရှင်စောယူလိုင်းပြောလာတာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကလည်းဒီတစ်ပတ်ကဒီမထင်မှတ်ဘဲနဲ့ဒီစစ်တပ်နဲ့ပတ်သက်ပြီးရေးတဲ့စာတွေများများလာတာတွေ့ရပါတယ်အောင်ဖြိုးဆိုတဲ့သောရရှင်မှာအဲ့သောရရှင်ကစစ်တပ်ကမှဖြစ်နေတဲ့အကြောင်းအရာတွေကိုပြောပြခြင်းပါတယ်ဆိုတော့အခုလိုစာရေးလာပါတယ်ရှင
်ကျွန်တော်တို့တက်မတော်မှာဖြစ်နေတဲ့အကြောင်းကိုပြောပြခြင်းပါတယ်ဒါပေမဲ့ကျွန်တော်အကောင့်ရဲ့အမိကိုတော့မပြောစီခြင်းပါဘူးကျွန်တော်တို့တပ်သားရဲ့လစာက 36,000 ပဲရပါတယ်ဗန်စုငွေက 1,000 ကျအသက်အမကန်က 8,000 ကျတန်ရင်းရမုံငွေနဲ့ဟိုဖြတ်ဒီဖြတ်နဲ့တလကိုဘယ်လောက်မှမကြံပါဘူးဈာထဲမှာဥပိုင်က 1,000 ကျဖြတ်တော့ဘာမှမကြံပါဘူးအခုဆိုရင်ဥပိုင်က 9,000 ကျဖြတ်မယ်လို့ပြောပါတယ်ဘာစားကြမလဲလူရင်းကိုပြောရရင်ဥပိုင်ကိုဖျက်သိမ်းစေချင်တာပါဖြစ်နိုင်ရင်ကူညီပေးပါခင်ဗျာ
သူတို့တမတော်သားရဲ့အနေနဲ့လာကဘာမှမကြံတော့ပါဘူးကဲဖြစ်နိုင်ရင်အကူအညီပေးပါတယ်ဟုတ်ကဲ့ပါကျမတို့ဘလို့အကူအညီပေးရမလဲစဉ်းစားလို့မရပါဘူးရှင်တရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်နောက်ပိုင်းမှာတရရှင်နေကိုမြန်မာသချင်းလေးတစ်ပုဒ်မြစ်တာတီလက်ဆောင်ပေးရမှာဖြစ်ပါရဲ့နော်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာတီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်ပြက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုဆိုနေပါရှင်အခုတေးတောင်းလာတဲ့သောရှင်တွေကိုအလှည့်ပေးကြပါရှင် မလာရှိရနေမှာဝင်နေကြရောက်ခဲ့တဲ့မေဘလူလောကမှာမရှိတော့ပေမဲ့လေသူ့ကိုသတိရအောင်မေးတဲ့အနေနဲ့ချစ်တဲ့မိသားစုကအားလုံးတွေမေတ္တာကြီးလက်ဆောင်တပုတ်ပါပေးပါတယ်။ဒါပြန်မလာရှိရနေမှာဝင်နေကြရောက်သူကတော့အဝေးရောက်အကူကိုသားကြီးဖြစ်ပါရင်ကိုသားကြီးဝင်နေကနေပြီးတော့တက်ရှိကျမ်းမှာပျော်ရွှင်နိုင်ပြီးတော့ကိုသားကြီးချေရတဲ့မဝါသားလေးတို့နဲ့အမြန်ဆုံးပြန်ဆုံတွေ့နိုင်ပါစေလို့ဗာဂျီးနီးယားကညီမနဲ့ညီမိသားစုကဆုတောင်းပေးလာပါတယ်။ဒီတစ်ပတ်တော့ဝိုင်းစုခိုင်တဲ့ဒီဆိုထားတဲ့ချစ်ခဲ့တာလားယူခဲ့တာလားဆိုတဲ့သတင်းလေးနဲ့ဖြောပြပေးကြပါရနော် VOE တိချစ်တော်ရရှင်နေအားလုံးဒီသတင်းကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင
်လောနာရဲ့ဒိနေငါတို့တော့အိမ်မမဟုတ်ဘူးချိန်နာရင်နေတွေ့ပြောစရာတွေဝေမြားရဲ့ဘူးခဏလေးမဟုတ်ဘူးချီနူးခဲ့တာတွေဟမ်ကြောမြူးခဲ့တာတွေမိုင်းရလောက်အောင်မင်းဒီဘဝကတော့ချောင်းသွေးနေမယ်သူမလေးနားမလည်တော့ဘူးသူစိတ်ကထိန်ထုံနေမသိစိတ်ကတည်းရနေ
တင်တည်ဆိုတဲ့ချစ်ခဲ့တာလားယူခဲ့တာလားဆိုတဲ့တချင်ကနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးဖို့လာကြတဲ့ဒီမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးကြတွေရင်ဖွင့်ကြတွေနဲ့ဒီတချင်တောင်းလာတွေကိုတင်းနှွေနေညပိုင်းနဲ့တင်းနှလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲထိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို video နဲ့ facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ video ရဲ့ internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် video ကိုလည်းစာရေးကြပါအောင်ရှင်ပေါ့ရှင်နေအားလုံးဆွေးနွေးချမ်းမြေကြပါစေ
၂၀၂၀စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာကဏ္ဍကိုမနက်ဖြန်တနင်္လာနေ့မနက်ခင်းမှလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့အမတ်အလိမ်မာတို့ကတင်ဆက်ပေးနေတာပါရှင
်။ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရတဲ့လူနာတွေကိုကုသရမှာဆက်ရုပ်တစ်ခုကိုအသုံးပြုနေပါတယ်။ဒီဆက်ရုပ်ဟာအာခေါင်နှင်းကချွဲတလိမ့်နမူနာတွေကိုရယူနိုင်တယ်လို့ခန္ဓာကိုယ်အပူချိန်တိုင်းနိုင်ပြီးနှလုံးခုန်တံကိုလည်းနားထောင်နိုင်ပါတယ်။ဗိမ့်တက်ထားတဲ့ဒီဆက်ရုပ်ကိုအဝေးကထိန်းချုပ်နိုင်ပြီးဆရာဝန်တွေအနေနဲ့အခန်းတစ်ခုထဲမှာလူနာနဲ့အတူရှိစရာမလိုပါဘူး။တခြားမျိုးတစ်ခုကတော့ဒီဆက်ရုပ်ကိုထိန်းချုပ်နိုင်ပြီးတော့စင်ဟွာတက္ကသိုလ်ကတီထွင်ခဲ့တာပါ။
တရုတ်နှစ်ကူတုံးကဒီဆက်ရုပ်ကိုတီထွင်ဖို့အကြံရခဲ့တာဖြစ်ပြီးအာကာသစခန်းတွေနဲ့လားကဘာစွန့်စားရှာဖွေရေးဆက်ရုပ်တွေမှာလည်းဒီနည်းပညာကိုပဲသုံးထားတာပါအစတုန်းကတော့ဒီဆက်ရုပ်ကိုသူ့ဘာသာသူအလုပ်လုပ်နိုင်အောင်တီထွင်ထားတာဖြစ်ပြီးကူးဆက်ခံရတဲ့လူနာတွေကိုစမ်းသပ်ပြီးရင်လည်းသူ့ဘာသာသူပိုးသတ်နိုင်ပါတယ်လောကစတင်ဖြစ်ပွားခဲ့တဲ့ဝူဟန်မြို့မှာဆက်ရုပ်တစ်ခုရောက်နေပြီးတော့ဒီဘက်ကစပြီးဆရာဝန်တွေကိုဆက်ရုပ်အသုံးပြုဖို့အတွက်လေ့ကျင့်သင်ကြားတာတွေစပါမယ်အခုလိုဆက်ရုပ်တွေအများကြီးဆက်လက်တည်ဆောက်ခြင်းပင်မဲ့လဲတက္ကသိုလ်ကထောက်ပံ့တဲ့ရန်ပုံငွေမရှိတော့ဘူးလို့ပါမောက္ခကျန်းကပြောပါတယ
်ရုရှားနိုင်ငံမှာဆောင်းရာသီကုန်သုံးတဲ့အထိမ်းအမှတ်အနေနဲ့ရေခဲရင်နဲ့ရေချိုးပွဲတော်ကိုဆင်နွှဲခဲ့ပါတယ်တခြားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှာစိုးရိမ်နေကြတဲ့အချိန်ကျန်းမာရေးကောင်းဖို့အတွက်အားစီတွေမိဝဲနေချိန်မှာရုရှားတွေကကျန်းမာရေးကောင်းဖို့အတွက်စိုက်ဘီးရီးယားဒေသကမြစ်ကမ်းဘေးမှာရေခဲရင်နဲ့ရေချိုးပွဲတွေကိုကျင်းပခဲ့တာပါရုရှားနိုင်ငံသား400ခန့်ယောက်ပါဝင်ဆင်နွှဲခဲ့တဲ့အတွက်လဲနိုင်ငံအတွင်းလူအများဆုံးတစ်ပြိုင်နက်တည်းရေခဲရေချိုးတဲ့စံချိန်ကိုချိုးသွားခဲ့တာပါအပူချိန်4ဒီဂရီလောက်ပဲရှိတဲ့အချိန်ရေခဲနေတဲ့ရေခဲရေချိုးတာဟာကျန်းမာရေးအတွက်ကောင်းတယ်လို့ရုရှားလူမျိုးအများစုကယုံကြည်ထားပါတယ်ခန္ဓာကိုယ်ရဲ့ခုခံအားကိုလည်းတက်စေတယ်လို့ယုံကြည်ကြပြီးရေခဲရေလောင်းမိတဲ့လူအများစုကချက်ချင်းဆိုသလိုပဲညနေတုပ်ပေါ်ကနေ6အောင်လုပ်ပြီးအိမ်ကြီးတွေပြန်ဝေးခဲ့ကြပါတယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့မှာခန္ဓာကိုယ်အလှပေါ်လွင်စေတယ်လို့ယူဆကြတဲ့စေမင်ကြောင့်တက်တူးပြပွဲတစ်ခုကိုဖွင့်လှစ်ပြသထားပါတယ်ဒီပြပွဲမှာရွှေခေတ်စေမင်ကြောင့်အယုတ်တွေကအစယနေ့ခေတ်စေမင်ကြောင့်လက်ရာတွေကိုလည်းပြသထားပါတယ်မော်စကိုမြို့ကပုရှ်ကင်းအမျိုးသားအမှုပညာပြတိုင်းမှာပြသထားတဲ့လက်ရာတွေဟာဆီလီကွန်အယုတ်အတုတွေပေါ်မှာတကယ်ထိုးထားတဲ့တက်တူးဆေးမင်ကြောင့်လက်ရာတွေကိုပြသတာပါပြင်သစ်နိုင်ငံပဲရစ်မြို့ကကွင်းပန်လီပြတိုင်းကထောက်ပံ့ကူညီတာဖြစ်ပြီးဆီလီကွန်အယုတ်တွေဟာဆေးမင်တွေကိုအကုန်မစုပ်ယူနိုင်တဲ့အတွက်အနည်းငယ်အခက်အခဲရှိပေမဲ့လည်းဒီပစ္စည်းဟာလူအရေးပြားနဲ့အနီးကပ်ဆုံးတူညီတဲ့ပစ္စည်းဖြစ်တာကြောင့်တုံးခဲ့တဲ့အကြောင်းကိုပြပွဲစီစဉ်သူတို့ကပြောပါတယ်ရှေးခေတ်တုန်းကတော့ဆေးမင်ကြောင်တွေကိုမျိုးနွယ်တူလူစုတွေကြားအဖွဲ့ဝင်အဖြစ်အစည်းအမှတ်ပြုတဲ့လက်ရာတွေအနေနဲ့အသုံးပြုခဲ့တာဖြစ်ပြီးတော့အခုခေတ်မှာတော့အမှုပညာလက်ရာတစ်ခုအနေနဲ့အစည်းအမှတ်ပြုသုံးနေကြတာပါခင်ဗျာ
ကိုငင်းချမ်းနဲ့မိုက်အလိမ်မာတို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွားကထူးထူးခြားခြားသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။သတင်းရှင်များရှင်ဒီ COVID-19 ရောဂါကဘာမှာကျယ်ပြန့်လာတဲ့ချိန်နဲ့အတူလူလူကြားမှာထိတ်လန့်ဆိုးရွားမှုတွေတိုးထက်တိုးလာနေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ရောဂါကာကွယ်ရေးနဲ့ရောဂါထိန်းချုပ်ရေးပြင်ဆင်စရာရှိတာတွေကိုတော့ပြင်ဆင်ကြရမှာပါ။မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်မှုတွေဟာအားရကျေနပ်မှုရှိပါကျေနပ်စရာရှိပါသလားလူလူကရောဒီရောဂါပြန့်နှံ့မှုနဲ့ပတ်သက်လို့သိရှိနားလည်ပြီးယောဂကာကွယ်ရေးကိုနီလန်းတကျပြင်ဆင်ထားနိုင်ပါရဲ့လားဆိုတာလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာဆွေးနွေးဖို့ရှိပါတယ်ရှင်ဆွေးနွေးလို့ကြရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်အခုတနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါမယ်ရှင်
ကောမကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့နိုင်ငံရေးတွက်ဟာအခုဆိုရင်တရားကြောရှိလာပြီးတော့လူပေါင်း3000ကျော်ဗိုင်းရပ်စ်ကူးစက်ခံထားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဒီနေ့မှပြောကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်ကမ္ဘာ့တဝန်းဒေသတွေရေးတွက်ဟာ3500ကျော်ရှိသွားပြီဖြစ်ပြီးတော့အများစုကတရုတ်နိုင်ငံကဖြစ်ပါတယ်။ဒီရောဂါကူးစက်မှုဟာဆိုရင်စရာဖြစ်နေတဲ့အချိန်တည်းမှာပဲဒီရောဂါကြောင့်စိတ်တက်ကြစရာမလိုကြောင်းလူတိုင်းလူတိုင်းအနေနဲ့ပဲနေရာအချိန်မှမဆိုလုတ်နိုင်တာတွေလုတ်တင်တာတွေအများကြီးရှိတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ညွှန်ကြားရေးမှူးကပြောလိုက်ပါတယ်။ဒါပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်အီတလီနိုင်ငံကတတိရှိရှိလှုပ်ဆောင်နေတဲ့အပေါ်မှာလှုပ်ဆောင်လာတဲ့အပေါ်မှာလည်းသူကချီးကျူးလိုက်ပါတယ်။အီတလီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုဆိုရင်တည်ဆုံးသူအရေအတွက်ဟာ133ရောက်ထပ်မံရှိသွားပြီဖြစ်ပြီးတော့အီတလီဆိုရကလည်းအရေးပေါ်မိန့်တတိယကိုထုတ်ပြန်လိုက်ပြီးနိုင်ငံမြောက်ပိုင်းကမြို့တွေမှာအဝင်ထွက်တွေပိတ်ဆို့ထားလိုက်ပြီဖြစ်ပါတယ်။ကိုရီးယားမှာသတင်းပတ်အတွင်းမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေအတွက်ကြာဆင်းလာတဲ့သူဒီကနေ့မှလည်းခရီးရန်ဖျားကြောင်းတွေကိုပိတ်ထားပြီးတော့လူတွေကိုလည်း online ကနေဖျားဝတ်ပြုဖို့စီစဉ်ပေးထားပါတယ်ဒီတရုတ်နိုင်ငံပြည်ဒုတိယအများဆုံးယောဂကူးစက်မှုဖြစ်ပေါ်နေတဲ့တောင်ကိုရီးယားနိုင်ငံမှာယောဂပိုးကူးစက်ခံထားသူဟာ9000ကျော်ရှိနေတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်အတွက်ရေးပေါ်အသုံးပြုနိုင်မဲ့ကာကွယ်ဆေးတွေကိုပထမဆုံးအကြိမ်ဖြစ်နေရှိလာမှာစတင်အသုံးပြုနိုင်တော့မှာဖြစ်တယ်လို့တရုတ်နိုင်ငံကကြေညာလိုက်ပါတယ်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကြုံနေရတဲ့ကမ္ဘာနိုင်ငံတဝန်းကနိုင်ငံတော်များများမှာဒီနေ့မတ်လ10ရက်နေ့မှာနိုင်ငံကအမျိုးသမီးများနဲ့ကြီးတက်ပွဲတွေကိုလည်းကျင်းပခဲ့ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာပါရှင်။အခုညစီစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အေဒင်ဥရကူဖြစ်ပါတယ်။မနက်ဖြန်တနင်္လာနေ့မနက်ဖြန် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32 40 48တို့ကနေပြီးတော့နားဆင်နိုင်ကြပါရှင်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညူပါရှင်။
This program has come to you from the Voice of America, Washington.